ပြီးခဲ့တဲ့ရပိုင်းနေရာမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ထဲမှာတော့စစ်ဗျဲဒုက္ခတွေကတထောင်နဲ့900ကျော်ရှိပါတယ်။အဲ့ဒီထဲကထပ်ဝက်လောက်ကဆက်ရှင်နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေသူတွေကVOAမြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကမေးမြန်းထားတဲ့သတင်းပေးပို့ချက်ကိုတော့ကိုငင်းချန်ကပြ
က်ကိုင်အဖွဲ့ TNLA နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ကြေးရွာ၅ခုကဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီတဲက1386ယောက်ဟာနန်းဆန်မြို့နယ်ဇယန်းကြီးကျောင်းမှာခိုးလုံနေရပြီးမန်လုံဖုံးကြီးကျောင်းနဲ့မန်းဖက်ရွာနှစ်ခုပေါင်းမှာတော့လူဦးရေ450နီးပါးခိုးလုံနေရပါတယ်။စစ်ရှောင်ထောက်ဝက်လောက်ကတန်ငယ်ပိုင်းနေနဲ့ကလေးတွေဖြစ်တယ်လို့ဇယန်းကြီးကျောင်းကဆရာတော်ဦးပညောဘာသာကပြောပါတယ်
။ဆောင်းတွေဆိုတဲ့အခါကျတော့အချို့ကျတော့ဘာမှမယူမလာအောင်ဆိုတော့လေကလေးတွေလည်းများတယ်လူကြီးလက်ရှိရဦးတွေလည်းများတဲ့အခါကျတော့အဝတ်ထည်တွေတော့သူတို့လိုအပ်နေကြတယ်။ကလေး session နဲ့680ရှိတယ်။လူရေသားများတဲ့အခါကျတော့ရေအခက်ခဲရှိလာတော့ပေါ့နော်။တန်ရှင်းရေတကူရေတကားရတယ်တန်ရှင်းရေတွေကျောင်းမှာရှိတဲ့ရေကျတော့စားဖို့ချက်ပြုတ်ဖို့တုံးဖို့ရေရဲ့အိနာရေရဲ့မျက်နာတိဖို့ရေရဲ့ဒီလောက်ပဲထားပေးတာကျွန်မချိုးရေတို့ဘာလို့ကြတော့သူတို့ကိုနှိမ့်ချရတယ်မျိုးတွေအိမ်တွေမှာတော့ချိုးခိုင်းတယ်တချို့ဆိုလည်းချောင်းမှာတော့ချိုးကြတော့ပေါ့အဲ့ဒါတန်ရှင်းရေပဲပေါ့နော
်စားရေးတောက်ရေးကတော့အဝေးကလာလူထားတဲ့ပစ္စည်းတွေနဲ့တပတ်လောက်လုံလောက်နိုင်တယ်လို့ဆရာတော်ကပြောပါတယ်လောလောဆယ်မှာတော့အစားအသောက်တွေကူညီပေးသူတွေရှိပေမဲ့လည်းကလေးငယ်တွေအတွက်နုံမုံအာဟာရမုံနဲ့အဝတ်အစားတွေအတွက်တော့လိုအပ်နေတဲ့အကြောင်းတောင်မျိုးသမီးအဖွဲ့ TWO ရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ
်ဟုတ်နေရေးစင်တော့ဒီရက်နေ့ငယ်လောက်စင်တော့စင်ပြေဆိုပေမဲ့လည်းရေရှည်အတွက်ကတော့အခက်အခဲရှိနေတယ်ဘူးလောလောဆယ်ကပြန်တော့ဖို့ကလည်းမပေချာသေးဘူးဖြစ်လို့ဆိုတော့တိုက်ပွဲရပြင်းထန်တဲ့ area ဖြစ်တဲ့အကြောင်းမလို့ဒီနည်းမြေချင်းမှုပုံစံမျိုးတွေဖြင့် mindset ရေးချင်ရှိမှလည်းဆိုရင်ရတဲ့အကြောင်းမလို့အမျိုးခက်ခဲရေရှည်အတွက်တော့ခက်ခဲသင်ခေါ်မှုတော့ရှိနေ
မြန်မာစစ်တပ်ကပြီးခဲ့တဲ့ရက်ပိုင်းထဲမှာရဟရင်ငါးစီးအုံပြုတ်ခဲ့ပြီးတပ်သားပို့ဆောင်တာဝေဟင်ကနေပြစ်ခတ်တာတွေလှုပ်ဆောင်ခဲ့တဲ့အတွက်အရက်သားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့တောင်အရက်ဖက်အဖွဲ့တချို့ကထုတ်ပြန်ထားပါတယ်။နေ90နီးပါးထိခိုက်ခဲ့ရပြီးတချို့အိမ်တွေကတော့အလုံးနီးပါးမီးလောင်ပြာကျသွားခဲ့တာပါ။ကျေးရွာတွေထဲမှာလည်းမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေနဲ့မြေမြုပ်မိုင်းတွေကြောင့်စစ်ရှောင်တွေအလုံးနေရပြန်ဖို့မဖြစ်နိုင်သေးပါဘူး။ဆရာတော်ဦးပညောဘာသာကအခုလိုပြောပါတယ
်မြေမြုပ်မိုင်းကိစ္စတွေရပြီးတော့မခွဲတဲ့လက်နက်ဘုံတွေရရှိမှာဆိုလို့လေအဲ့ဒါတွေမရှင်းနေသေးတော့အဲဒီစစ်ဆောင်တွေကိုပြန်မလွှတ်ရေးတူးလေအဲ့ဒါတွေအဲ့ဒီအရာတွေအကုန်လုံးရှင်းပြီးခါမှပြေးကြပြီးမြေပြင်တည်းပြေးကြပြီးခါမှဦးဇေလို့ပြန်မလွှတ်ပေးမှာပါလောလောဆယ်တို့တဲ့အမြင်ရရှိသေးတော့
human ကုန်းတာမန်လုံးတာလက်ဒီကြေးရွာတွေကိုမြန်မာစစ်တပ်ဘက်ကအင်အား130ကျော်နဲ့ရုတ်ချီးဝင်ရောက်တိုက်ခိုက်ခဲ့တာလို့ဒေသခံတွေက VOA ကိုပြောပါတယ်။နှစ်ဖက်တပ်တွေထဲမှာတေဆုံးမှုတွေလည်းရှိတယ်လို့ပြောပါတယ်။ဒီကနေ့ဒီဇင်ဘာ15ရက်နေ့မှာလည်းမြန်မာစစ်တပ်ကလေရင်နဲ့ဘုံးလာကျဲခဲ့တယ်လို့ဒေသခံတချို့ကပြောပေမဲ့ဒါကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူးခင်ဗျာ။